ရိပခါကြောင့်ပိတ်မိနေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒေသခံဒုက္ခဒဲရီစီသွားမဲ့နိုင်ငံတကာလူသားချင်းစာနာမှုအကူအညီတွေပိတ်ပင်ထားတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်မောင်တော်ဒေသအတွင်းမှာဆိုရင်ဒေသခံတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေဟာအပြင်ထွက်သွားလာဖို့ထိတ်လန့်ပြီးဆေးရုံဆေးကမ်းကိုတောင်မလာရဲကြဘူးလို့ပြောပါတယ်။ရှားဖောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်တွေစီကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအထောက်အကူပေးရေးအဖွဲ့တွေတွားရောက်ခွင့်ပိတ်ပင်ကန့်သတ်ထားမှုတွေကိုချက်ချင်းရုပ်သိမ်းပေးဖို့နိုင်ငံတကာလူ့အခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတေဒီ Laura Hash ကအခုလိုမှတ်ချက်ပေးပြောဆိုပါတယ်။
Well, I mean, I think when it comes to Rakhine State, the main concern we have at the moment actually is that access to everyone appears to be completely restricted. So it's very difficult.
ရခိုင်ပြည်နယ်အရင်နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ကျမတို့အဓိကစိုးရိမ်တာကလူတွေစီကိုဝင်ရောက်ခွင့်လုံးဝကန့်တတ်ပိတ်ပင်ထားတာပါ။အဲ့ဒီထဲကအခြေအနေတွေဘာတွေဖြစ်နေလဲဆိုတာကိုသိရဖို့အရန်ကိုခတ်ပါတယ်။ကျမတို့သိရတဲ့လောက်ကတော့လုံခြုံရေးအခြေအနေအရဆိုပြီးတော့ကုလသမဂ္ဂနဲ့လူသားချင်းစာနာထောက်ထားမှုအကူအညီအပေးရေးအဖွဲ့တွေဟာအဲ့ဒီမှာရှိတဲ့ရွေးကြမှုစလင်အတိုင်းဝိုင်းကိုဖြစ်စေရခိုင်လူမှုအတိုင်းဝိုင်းကိုဖြစ်စေတွားရောက်နိုင်ဖို့လုံးဝကိုကန့်တတ်ပိတ်ပင်ခံထားပါတယ်။အော်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေကြားဆောင်ရဲစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးအတွက်ငကိုကလေးကထုတ်ပြန်ထားတဲ့ဒေသတွင်းညမထွက်ရအမိတ်ကိုအချိန်ထပ်တိုးလိုက်ပြီးည9နာရီကနေမနေ့6နာရီအထိသတ်မှတ်ထားပါတယ်။တိုက်ခိုက်မှုတွေအတွင်းနေကြားဆောင်ရဲတပ်ဖွဲ့ဝင်6ယောက်နဲ့တပ်မတော်သား9ယောက်ကြာဆုံးခဲ့ပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကတော့အယောက်30သေဆုံးခဲ့ပါတယ်။လက်ရှိအချိန်ထိတော့အကြမ်းဖက်တိုက်ခိုက်သူ29ဦးကိုအရှင်ဖမ်းမိထားတယ်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောပါတယ်။ဒေသတွင်းမှာဆိုရင်လည်းလုံခြုံရေးတာဝန်ရှိသူတွေကိုတိုက်ခိုက်တဲ့လက်နက်ကင်အဖွဲ့စည်းတွေကိုရှာဖွေစစ်ဆင်မှုတွေလည်းရှိနေတာပါ။ရခိုင်ပြည်နယ်ပြည်ပခအခြေအနေကိုတွားရောက်လည်လာကြည့်ရှုခဲ့တဲ့ပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကတော့ဒေသခံတွေကိုနေရကနေထွက်မသွားကြဖို့ပြောပေမဲ့လည်းလုံခြုံရေးအာမခံချက်မရှိတာကြောင့်ရခိုင်တိုင်းရင်းသားဒေသခံတွေကတော့မောင်တော်နဲ့ဘူးသီးတောင်လိုမြို့ပေါ်တွေကိုထွက်ခွာသွားကြပါတယ်။ဒါပေမဲ့လည်းလုံခြုံရေးအခြေအနေကြောင့်ကန့်တာပိတ်ပင်ထားတဲ့နေရာတွေမှာနေထိုင်ကြတဲ့လူတွေဟာထွက်ပြေးလို့မရတယ်လို့သူတို့ရဲ့အခြေအနေကိုလစ်လာနိုင်ဖို့အတွက်လည်းတည်တံ့လွတ်လပ်တဲ့သတင်းထောက်တွေဝင်ရောက်ခွင့်မရှိတာကြောင့်အခြေအနေတွေကစိုးရိမ်စရာဖြစ်နေတယ်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတေဒီ Laura Hash ကပြောပါတယ်
။ Well, so the sources that we've spoken to have said that one of the problems they have is that peopleBecause of the security situation, the Rohingya people, particularly, are not leaving their villages. They're unable to leave their villages. As I'm sure you know, restrictions on.
ဒီသားကနေညမှာရစ်ကပြောကြည့်တဲ့အရာကတော့ပုံမှန်ဆိုရင်ဒီဒေသတွေကစေယုံစေကန်းတွေမှာစေဝါလာရကုသကြတဲ့သူတွေအများကြီးရှိပါတယ်။အခုဆိုရင်လူတွေလုံးဝကိုမရှိတာပါ။ဘာကြောင့်လဲဆိုတော့လူတွေကသွားလာဖို့အတွက်ကြောက်နေကြပါတယ်။ပြီးတော့သူတို့တွေကလည်းဘယ်ကိုမှမရွှေ့ပြောင်းကြဖို့အာဏာပိုင်တွေကမှားချပါတယ်။ကျမတို့တည်ရတဲ့လောက်ကတော့လူတွေဟာစေဝါကုသဖို့အတွက်တောင်မလာရကြပါဘူး။ဒါကြောင့်မို့အကူအညီလိုအပ်တဲ့သူတွေစီကိုကုလသမဂ္ဂအပါအဝင်တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးတဲ့အဖွဲ့အစည်းတွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းဝင်ရောက်ခွင့်ပြုဖို့ Amnesty International အဖွဲ့ကတောင်းဆိုတာပါ။ဒေသတွင်းမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်အတွင်းမှာရွှေ့ပြောင်းနေထိုင်ကြတဲ့ဒုက္ခသည်တောင်းတဲ့ချီရှိနေတာပါ။အရင်တုန်းကကုလသမဂ္ဂအေဂျင်စီတွေအပါအဝင်တခြားလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဟာရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာရှိတဲ့ဒုက္ခသည်တွေစီကိုတွားရောက်အကူအညီတွေပေးတာရှိခဲ့ပြီးပြည်ပခတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာမှအစိုးရကပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့စည်းတွေရဲ့ရခိုင်ပြည်နယ်အတွင်းပေးဝေတဲ့အကူအညီတွေဟာမြတ်တမှုမရှိဘဲမွတ်စလင်လူမှုအတိုင်းအဝိုင်းကိုပဲအသာပေးကူညီနေဆိုတဲ့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ရှင်။